ဆိုရနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးပြီးနောက်မှာနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရေးနဲ့ပတ်သက်ပြီးပါတီခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထဲမှာနိုင်ငံရေးပါတီတွေကိုအစိုးရကပထမဆုံးချိန်ဖြစ်ဖိတ်ခေါ်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်မဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဦးထွန်းထွန်းဟိန်က
NLD ပါတီအနေနဲ့ကျွန်တော်တို့ကငင်းချမ်းရေးကိုဖြစ်စီနေတာပါပဲကျွန်တော်တို့ကတစ်ခါမှဟိုငင်းချမ်းရေးနဲ့ပတ်သက်ပြီးတစ်ခါမှမပါဝင်ခဲ့ဘူးသေးဘူးအခုကဘာလုပ်မလဲဘာမှညာမဆိုကျွန်တော်တို့အခုမှသိရမှာလေအဲကျွန်တော်အဲ့ဒီပုံမှန်မြင်တာကတော့ဇာတ်လူပါလာလာကောင်းပါတယ်လို့သူတို့ပဲမြင်ပါတယ်
မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဦးထွန်းထွန်းဟိန်ပြောသွားတာပါငင်းချမ်းရေးဖြစ်စဉ်တွေထဲမှာနိုင်ငံရေးပါတီတွေကိုအခုလိုဖိတ်ခေါ်လာတာနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ငင်းချမ်းရေးကိုအထူးလိုလားတယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီရဲ့ထွေထွေတွင်းရေးမှူးဦးဆိုင်မြွန့်လွင်ကပြောပါတယ
်။ဒီငင်းချမ်းရေးဖြစ်စဉ်တွေပေါ့နော်အပြည့်ရတဲ့ဖြစ်စဉ်တွေကိုပါတီတွေတစ်ခါမှသိထဲထဲကိုတစ်ခါမှသိမှာမဆွဲတဲ့နေလေဒါပထမဆုံးပေါ့အားလုံးပါအောင်ဆုံးတယ်ကျွန်တော်အမြင်ကငင်းရေးကခါတိုင်းချက်တော့အစိုးရဘက်ကပူဆွေးဝင်စားတယ်ခါတိုင်းပေါ့နော်တစ်ခါမှအဲ့လိုမျိုးမရှိခဲ့ဘူးအစိုးရဘက်စိတ်ပါလက်ပါနဲ့ရှော့ပေးတင်တဲ့အပိုင်းကိုသူရှော့ပေးရရှိဆိုတော့နောက်ပြီးတော့လက်နက်ကင်အဖွဲ့တွေလည်းပဲခါတိုင်းတဲ့စာရင်ငင်းရေးအပြည့်ရဆဲရုပ်ဆိုလူကျင်တဲ့သဘောရှိတယ်အဲ့နောက်ဦးနှစ်ဖက်ပေါ့နော်ဝီလ်ဒီရှိတဲ့အခါကျတော့ဒါကောင်းတဲ့လက္ခဏာလို့မြင်ပါတယ
်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးဆိုင်ညွန့်လွင်ပါရှင်ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးအေးတောင်ကလည်းမြန်မာပြည်ငြိမ်းချမ်းရေးအတွက်အပြစ်ခတ်ရဆဲရေးလက်မှတ်ထိုးရုံနဲ့မလုံလောက်ပဲနိုင်ငံရေးနည်းနဲ့ဖြည့်ရှင်းမှသာပြည်လည်မှာဖြစ်ကြောင်းနိုင်ငံရေးအရဆွေးနွေးတဲ့အခါမှာလည်းပါတီတွေရဲ့ပါဝင်ပတ်သက်မှုကလည်းအဓိကလိုအပ်တယ်လို့ပြောပါတယ်
အပြစ်ခံရရလက်မှတ်ထိုးရုံနဲ့တော့နိုင်ငံရေးမရနိုင်ဘူးနိုင်ငံရေးအရဖြည့်ရှင်းမှနိုင်ငံရေးပြန်နိုင်မယ်နိုင်ငံရေးအရဖြည့်ရှင်းတဲ့အခါမှာလည်းပထမဆင့်နေတဲ့အစိုးရရဲ့ခိုင်ရန်လက်နက်ကိုင်အဖွဲ့များရဲ့ဆွေးနွေးပြီးတော့ဒုတိယအချက်မှာတော့တကယ်နိုင်ငံရေးပါတီတွေကပါဝင်ပြီးဆွေးနွေးဖို့လိုတယ်ဆိုတာကျွန်တော်တို့လက်ခံပါတယ်။အဲတော့တကယ်နိုင်ငံရေးရဖို့နိုင်ငံရေးရဖြည့်ရှင်းတဲ့အခါမှာလက်ရှိအစိုးရအနေနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များအနေနဲ့နိုင်ငံရေးရဖြည့်ရှင်းဖို့ဆန္ဒသဘောထားဘယ်လောက်ထိရှိတယ်လဲမရှိဘူးလဲဆိုတဲ့အပေါ်မှာနိုင်ငံရေးရဖို့မရဖို့အဲ့ဒီအပေါ်မှာဒီမယ်လို့ထင်ပါတယ
်။ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်ဦးအေးတာအောင်ပြောသွားတာပါရှင်။ဒီဆွေးနွေးပွဲကိုတက်ရောက်မဲ့မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေရလည်းအစိုးရကနိုင်ငံရေးပါတီတွေကိုငြိမ်းချမ်းရေးဖြစ်စဉ်တွေမှာဖိတ်ခေါ်လာတာတွေနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ်
။အပြည့်အစုံခီးပေါက်တဲ့ဟာကအတိုင်းတာတစ်ခုပြီးတော့ခီးပေါက်တယ်ပေါ့ဗျာ။ဆက်ပြီးတော့လက်မှတ်ထိုးရတဲ့ဒီဖြစ်သွားမယ်ဆိုလို့ရှိရင်ကြိုတင်ပြီးတော့ပြည့်ရစေပြီးတာနဲ့နှစ်လအတွင်းမှာကျွန်တော်နိုင်ငံရေးဆွေးနွေးပွဲတွေစဖို့အတွက်ဘာဒီများပြောချင်ရတယ်ဆိုချင်ရတယ်ဘယ်လိုပုံစံနဲ့သွားချင်တယ်လဲဘယ်လိုအဆင့်တွေကိုဖြတ်သားမြင်တယ်လဲဘယ်လောက်ဥယျာဉ်နဲ့ဘယ်လိုဥယျာဉ်ဘယ်လောက်သွားနိုင်မလဲအချင်းဘလောက်ယူမလဲအစရှိတဲ့ပြင် framework for political dialogue အဲ့ဒါကိုသူနေဖို့ပါပဲနိုင်ငံရေးပါတီဆိုတာပြည်သူကိုစားပဲလေပြည်သူကိုစားပဲလေပြည်သူကိုစားပြီးပါကြရမှာဟုတ်အဲ့တော့ပြည်ခရရဲ့ဆေးရေးအထီးကတော့ပါလို့မရဘူးပေါ့ဒါတန်တဲ့စကားပြောတာဟုတ်ပြည်ခရဆေးရေးပြီးတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုရင်ပြည်သူဘောလာကိုထင်ရှားတဲ့နိုင်ငံရေးပါတီတွေကလည်းပဲခန့်ကန်တာတစ်ခုအနေနဲ့ပါသင့်ပါအပ်တယ်ပေါ့ဗျာဒါအောင်မလို့ဒါကတော့ဟိုပါသင့်ပါအပ်တဲ့ကိစ္စကိုပါနိုင်အောင်ကျူတင်ပြီးတော့ဒီစီစဉ်ပြီးတဲ့ဟာကတော့ကောင်းတယ်လို့ပဲကျွန်တော်တို့ပြောနိုင်ပါတယ
်။အပြည့်ခက်ရဆဲပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာပါတီတွေပါဝင်ရေးနဲ့ပတ်သက်ပြီးတော့ဝင်းကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နိုင်ငံရေးပါတီတွေမင်းက်ပြန်မှာတွေ့ဆုံကြမဲ့ကိစ္စပေါ်ဒီတွေ့ဆုံပွဲကိုတက်ရောက်မဲ့နိုင်ငံရေးပါတီတွေရဲ့ခေါင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါ။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတနင်္ဂနွေလုံးပြည့်ခက်ရဆဲရေးလက်မှတ်ထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကို3လအတွင်းမှာပြုလုပ်ရမယ်လို့လည်းသိရပါဗျ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးမူပေါင်းတွေကိုချမှတ်ရမှာဖြစ်ပြီးတော့အဲ့ဒီမူပေါင်းတွေကိုလည်းအပြည့်ရပြီး2လအတွင်းမှာအတည်ပြုရမယ်လို့သိရပါဗျရှင်။